Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီရှင်။ကျွန်မခွန်ညိုပါရှင်အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုကိုစံမိုးဝင်းနဲ့ကျွန်တော်ကြိုကြော်သိမ်းကြည့်ကြပါပါ။မြောက်ကိုရောက်ကိုဖိအားတိုးပေးသွားဖို့အမေရိကန်နဲ့မဟာမိတ်တွေပြင်ဆင်နေတယ်လို့အမေရိကန်ဒုတိယသမ္မတကပြောပါတယ်။မြန်မာနိုင်ငံမှာ H1N1 ရောဂါပိုးရှိနေသူတွေကသေဆုံးသူ10ယောက်အထိရှိသွားပြီးတောင်ပြုံးပွဲတော်ကိုလည်းရွှေ့ဆိုင်းထားပါတယ်။မြန်မာနောင်သတင်းဌာနအေဒါချုပ်ကိုစုဝေးကိုမင်္ဂလာရုံးဒေသမှာဖမ်းဆီးပြီးရဲစခန်းမှာချုပ်ထားပြီးတော့မန္တလေးရဲတပ်ဖွဲ့ကိုလွှဲပြောင်းမှုရှိပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်နားဆင်ရမယ့်သတင်းဆောင်ပါတယ်မှာတော့အရင်ဆုံးမြန်မာနောင်အရီတာချုပ်ကိုလင်းရန်ရန်ကုန်လေစိတ်မှာအဖမ်းခံခဲ့ရတာနဲ့ပတ်သက်လို့အခုလို့ကြားကြရမှာပ
ါသူကတရားခံဆိုတဲ့အတုံးလုံးပါတယ်ပြီးသလို့ရှိရင်ကိုရှင်ဝင်းအနေနဲ့ပေါ့နော်ဒီပြည်ပကိုထွက်ပြေးတင်းဆောင်နိုင်ရရှိတဲ့အတွက်စားစီပြပရန်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်လေစိတ်ကရဲစခန်းကို
မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခောင်လင်းနဲ့ဆက်သွယ်မြင်မြန်ထားတာကိုအပြည့်စုံနာစင်နိုင်ပါတယ်ရှင်မြန်မာရေးစုနေကမှာတော့ဒီမိုကရေစီအသွင်ကူးပြောင်းဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်လို့ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာဒေါ်ရရင်လွင်နဲ့တွေ့ဆုံမြင်မြန်ကန်ကိုကြားကြရမှာပါရှင်အခုရင်ဆုံးတော့တင်းလာနေမြန်မာဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစာမိုးဝေတို့ကကြီးညာပါမယ်ရှင်
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုရဆိုင်ပြေးရေးဖိအားတိုးပေးသွားဖို့အမေရိကန်နဲ့မဟာမိတ်တွေကပြင်ဆင်နေတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအက်စတိုနီးယားနိုင်ငံမှာရောက်နေချိန်တွင်တနင်္လာနေ့ကပြောပါတယ
် Continued provocations by the rogue regime in North Korea are unacceptable and the United States of America is going to
ဆိုးသွမ်းတဲ့မြောက်ကိုရီးယားအစိုးရကရန်လူရဲလူရဲတွေဆက်လုပ်နေရတာလက်ခံနိုင်ပွဲရမရှိပါဘူးနောက်ကိုရီးယားကိုစီးပွားရေးနဲ့တန်တမာရေးအရနောက်ထပ်တန်ခတ်ဖို့အတွက်ဒေတာတွင်းနဲ့ကမ္ဘာတစ်ဝန်းကနိုင်ငံတွေရဲ့ထောက်ခံမှုကိုကြောက်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးကြိုးပမ်းသွားပါမယ်လို့ဒုသမရမိုက်ပန့်စ်ကသတင်းထုတ်တွေကိုပြောတာပါနောက်ကိုရီးယားကတိုက်ချင်းဖြစ်တဲ့ထိန်းတုံးကြီးနောက်တစ်စင်းကိုဆန့်သက်ပစ်လွတ်ပြီးတဲ့နောက်အမေရိကန်ကအင်အားပြတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ပေါ်မှာအထံထက်မြန်တဲ့ဘုံကျဲလေယာဉ်အစင်ကိုပြန်လည်ခဲ့ပါတယ်ဒါအပြင်အမေရိကန်အလာစကာပြည်နယ်မှာရှိတဲ့ဒုံးခွင်းတုံးစနစ်ဆန့်သက်မှုတစ်ခုကိုလည်းအော်မြင်မြင်လုပ်ခဲ့တယ်လို့အမေရိကန်ကပြောပါတယ်နောက်ကိုရီးယားအနေနဲ့ရန်လူရဲလူရဲတွေကိုအဆုံးသတ်ရေးပြရားပေးဖို့တရုတ်နိုင်ငံအနေနဲ့ပိုလုံနိုင်တယ်လို့လည်းဒုသမ္မတပန့်စ်ကပြောပါတယ်။ဒုသမ္မတမိုက်ပန့်စ်ဟာ၄ရက်ကြာဥရောပခီးစဉ်အစအဖြစ်အက်စတိုနီးယားမှာရောက်နေတာပါ
။ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်တင်မြှောက်ခံအဖွဲ့ဝင်545ဦးပါဝင်တဲ့အခြေခံဥပဒေရေးဆွဲရေးလွှတ်တော်တရဖွဲ့စည်းနိုင်ဖို့တနင်္ဂနွေနေ့မှာကျင်းပတဲ့ဆန္ဒမဲပေးပွဲဟာအကြမ်းဖက်မှုတွေတိုက်စုံမှုတွေဆန္ဒပြမှုတွေနဲ့ဖုံးလွှမ်းနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဆက်လို့အ ਨੇ ဆုံးလူ6ယောက်တေဆုံးခဲ့ရပြီး4လကြာဖြစ်ပွားလာခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာတေဆုံးသူရေတက်က120ကျော်ရှိသွားပြီလို့ဆိုပါတယ်ဒီထဲမှာအခြေခံဥပဒေရေးဆွဲရေးလွှတ်တော်ကိုယ်စားလှယ်လောင်းရှေ့နေအိုဆေးဖိလစ်ပင်နေဒါလည်းပါဝင်ပါတယ်သူဟာစနေနေ့မှာသူ့ရဲ့နေအိမ်မှာပြစ်တက်တာကိုခံခဲ့ရတာပါတနင်္ဂနွေနေ့မှာတော့ကာရာကတ်မြို့တော်အတွင်းရင်နန်းတစ်ခုကိုတစုံကြောက်ကဖောက်ခွဲရေးပစ္စည်းတစ်ခုနဲ့ပစ်ပေါက်ခဲ့ရမှာမော်တော်ဆိုင်ကယ်စီးရဲတပ်ဖွဲ့ဝင်4ယောက်ဒဏ်ရာရရှိသွားပါတယ်ဗင်နီဇွဲလားနိုင်ငံတဝန်းလုံးလွတ်တော်ခေါ်ယူတာကိုထောက်ခံတဲ့သူတွေနဲ့ဆန့်ကျင်တဲ့သူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေပြီးအတိုက်ခံပြုလုပ်သူတွေကလမ်းမတွေကိုပိတ်ဆို့ထားတယ်လို့ရဲတပ်ဖွဲ့ကလည်းမျက်ရည်ရိုပုံးတွေရောဘာကြီးစံနေနဲ့တုံ့ပြန်ပစ်ခတ်ခဲ့ကြပါတယ်။တမိုင်းတွင်မဲဆန္ဒပြပွဲကာလအတွင်းဆန္ဒပြမှုတွေမလုပ်ဖို့တားဆီးထားတဲ့အမိန့်ကိုဖီဆန်သူမြေသူကိုမစိုးထောင်နှံ10နှစ်အထိအပြစ်ပေးနိုင်တယ်လို့သမ္မတနီကိုလတ်မာဒူရိုကပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်တန်ခတ်ရည်ယူမှုအသစ်တွေချမှတ်လိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တာဝန်ထမ်း955ဦးရုရှားနိုင်ငံကနေထွက်သွားရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။2016ခုနှစ်သမ္မတယူကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကဝင်နှောက်ပေးခဲ့တဲ့အတွက်အခုလိုတန်ခတ်ရည်ယူမှုအသစ်တွေချမှတ်လိုက်တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာလူပေါင်း1000ကျော်လွတ်လပ်နေကြပြီးအဲ့ဒီအထက်က955ယောက်အနေနဲ့ရုရှားမှာသူတို့လုပ်နေတာကိုရပ်တည်ရမယ်လို့သမ္မတပူတင်ကရုရှားရုပ်တံသတင်းဌာနတခုကိုပြောပါတယ်။အမေရိကန်ပြည်ထောင်စုကိုလက်တုံ့ပြန်တဲ့နောက်ထပ်လှုပ်ဆောင်မှုတွေကိုရုရှားအနေနဲ့လုပ်နိုင်ချေရှိပေမဲ့အခုချိန်ထိတော့ဒါကိုသူမလုပ်သေးဘူးလို့ရုရှားသမ္မတကပြောပါတယ်။အမေရိကန်တာဝန်ထမ်း950ကျော်စက်တင်ဘာလတရနေ့နောက်ဆုံးထားပြီးရုရှားကနေထွက်သွားရမယ်လို့ညှိနှိုင်းလိုက်တာကြောင့်သူတို့နိုင်ငံရဲ့တနင်္ဂနွေနေ့မှာရှိနေတဲ့တာဝန်ထမ်းအစီအတွက်ဟာ 455ရောက်စီနဲ့အတူတူဖြစ်သွားလိမ့်မယ်လို့ရုရှားအစိုးရကပြောပါတယ
်ဒေါ်လာ17ဘီလီယံတန်ဖိုးရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုကိုတောင်ကိုရီးယားနိုင်ငံမှာဖွင့်လှစ်လိုက်ပါတယ်အဲ့ဒီနေရာဟာမြောက်ကိုရီးယားနိုင်ငံပချင်းကနေအမြောက်နဲ့လှမ်းပြီးတော့ပြစ်လို့မမီတဲ့နေရာမှာရှိပြီးစစ်ကုကဲရေးဌာနအယူကျုံယုံတရှိရာဖြစ်တယ်လို့45,000အရေးတွက်ရှိတဲ့စစ်မှုဇန်းတွေအငှားခံထားတဲ့ဝန်ထမ်းတွေမိခိုးသူတွေနေထိုင်ဖို့အိမ်တွေတိဆောက်ဖို့မြှုပ်မှန်းထားပါတယ်မြို့တစ်မြို့အတိုင်းပုံစံထုတ်ပြီးတော့တိဆောက်ထားတာဖြစ်တယ်လို့ကမ်ဟမ်ဖရီမြို့ဆောင်တပ်တမ်မှုကြီးဘူမှုကြီးစကော့တ် W မူလာကပြောတဲ့အကြောင်းစနေနေ့ထက်ဝါရှင်တန်ပို့စ်သတင်းစာမှာဖော်ပြထားပါတယ်အကျယ်ဝန်းအားဖြင့်ဧက3454ဧကရှိတဲ့အဲ့ဒီအခြေစိုက်စခန်းဟာအမေရိကန်စစ်တပ်နဲ့ပြည်ပမှာပြုလုပ်တဲ့အကြီးအကျယ်ဆုံးတိဆောက်ရေးစီမံကိန်းတွေအနက်ကတစ်ခုဖြစ်ပါတယ်စစ်ခြေစိုက်စခန်းတစ်အတွင်းမှာစာတင်ကျောင်း၄ကျောင်း၊ဖျားရှိခိုးကျောင်း၅ကျောင်းအမြန်မှလို့ရတဲ့စားတောက်ဆိုင်တွေ၊ကုန်ပစ္စည်းအစုံရောင်းချတဲ့စတိုးဆိုင်ကြီးတစ်ဆိုင်နဲ့ကောက်ကွင်းတစ်ကွင်းပါရှိပါတယ်။အမေရိကန်စစ်တပ်ဟာဆိုးမျိုးတော်မှာရှိတဲ့သူ့ရဲ့စစ်ဌာနချုပ်ကိုမြောက်ကိုရီးယားကနေအမြောက်တကန်းလွတ်တဲ့အကွာအဝေးမှာရှိတဲ့နေရာကိုပြောင်းရွှေ့ဖို့အတွက်နှစ်ပေါင်း30လောက်ကြိုးပမ်းနေခဲ့တာပါ။ဒါပေမဲ့နိုင်ငံရေးအခြေအနေနဲ့ရန်ပုံငွေအခြေအနေတွေကြောင့်ကြန့်ကြာခဲ့ရတာဖြစ်ပါတယ်။မိသားစုဝင်တွေအငှားဝင်တဲ့အပဝင်လူပေါင်း 25,000 အရေးတွက်ရှိတဲ့အမေရိကန်အမှတ်ရှိကြီးတဲ့စစ်ဌာနချုပ်ကိုအဲ့ဒီစစ်ကမ်းအသစ်စီအခုလတွင်ရွှေ့ပြောင်းခဲ့ပြီးလည်းဖြစ်ပါတယ
်။ UAV ရိုက်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္လာနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာ AH1N1 PDM09 ရာသီတုတ်ကွေးရောဂါပိုးရှိသူတွေထဲကသေဆုံးသူ10ဦးရှိသွားပြီလို့မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဇူလိုင်လ30ရက်တနင်္လာနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့နေ့လယ်2နာရီထိရထားတဲ့စင်စရာတွေရရန်ကုန်ပြည်သူစေယုံကြီးမှာ9ဦးအထူးကုစေယုံဝေဘာကြီးမှာ3ဦးကရင်တောင်ပြည်သူစေယုံကြီးနေပြည်တော်မှာ2ဦးစုစုပေါင်းလူနာ9ဦးဟာအချွန်းအနွမ်းယောဂပိုးရှိနေသူတွေအဖြစ်အတည်ပြုထားပြီးအတွင်းလူနာတွေဖြစ်တဲ့ရောက်ကုသမှုခံယူနေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်မြန်မာနိုင်ငံလုံးအနေနဲ့ဆိုရင်လက်တလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ယောဂနဲ့စေယုံတဲ့ကုသမှုခံယူနေသူပေါင်း182ဦးရှိထားပြီးအဲ့ဒီအထက်မှာH1N1 ယောဂပိုးရှိနေသူစုစုပေါင်း52ဦးရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီတော့ဒီမှာပဲနေ့စဉ်ကျင်းပတဲ့တောင်ပြုံးပွဲတော်ဟာဒီနေ့မှာတော့ H1N1 ယောဂကြားရောက်နေစေဖြစ်တဲ့ဇူလိုင်လ31ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိပွဲတော်ကာလဖြစ်နေတာကြောင့် H1N1 ယောဂကိုထိန်းချုပ်နိုင်တဲ့ကာလအထိတောင်ပြုံးပွဲတော်ကိုရှေ့ဆိုင်လိုက်တယ်လို့ဗန်လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တွေကိုပြောပါတယ်။
ကျွန်တော်တို့ကတနင်္ဂနွေလုံးမှာရှိတဲ့ပြည်သူတို့ရဲ့အကျိုးစီးပွားအတွက်အားမိုက်ရှိတော့မှဒီကျွန်တော်ကပိတ်လို့ပေးရမှာနော်။ဒါကခလုံးညကြားချက်ရအောင်ဒါကျူတင်ကာကွယ်တဲ့နေဒီဗိုင်းရပ်စ်ယောဂတွေရဲ့ကျူတင်ကာကွယ်တာ medical fee မှာကျူတင်ကာကွယ်တာလွယ်လို့ခြံနဲ့ဒီကုသမှုကထိအောင်မဖြစ်ဘူး။ကျူတင်ကာကွယ်ခြင်းအကောင်းဆုံးဖြစ
်ပွဲတော်ရဲ့တွင်တနင်္ဂနွေလုံးကလာရောက်တဲ့လူကြီးတွေအတွက်ဟာနေ့စဉ်တသိန်းဝန်းကျင်ရှိတဲ့အတွက်ဟေချွမ်းအနွမ်းယောဂဖြစ်ပွားမှုနဲ့ပြန်ပွားမှုဟာပြည်သူလူထုတရားလုံးအတွက်အထူးစိုးရိမ်ပွဲရာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်။
မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကိုတနင်္ဂနွေနေ့ညနေပိုင်းကရန်ကုန်မင်္ဂလာဒုံလေးစိတ်မှာဒေသရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။သူကထိုင်းနိုင်ငံဘန်ကောက်မြို့ကိုလုပ်ငန်းတာဝန်ကိစ္စတစ်ခုနဲ့သွားဖို့လေးစိတ်ကိုရောက်တဲ့အချိန်အခုလိုဖမ်းခံရတာလို့မြန်မာနောင်သတင်းဌာနရဲ့သတင်းတောက်ချုပ်ကိုထက်ခေါင်လင်းက VOU ပြောပြပါတယ်။လေးစိတ်ကနေဖမ်းသွားပြီးတဲ့နောက်ကိုဆွေဝင်းကိုမင်္ဂလာဒုံရဲစခန်းအချုပ်မှာချုပ်ထားပြီးတော့မန္တလေးကနေလာခေါ်မဲ့ရဲတပ်ဖွဲ့ကိုစောင့်နေရတယ်လို့ကိုထက်ခေါင်လင်းကပြောပါတယ်။ကိုဆွေဝင်းကိုမန္တလေးတိုင်းမဟာအောင်မြင်မြို့နယ်မှာပုံမှန်66ကားကြီးနဲ့ကိုကျော်မျိုးရွှေကအမှုဖွင့်ထားတဲ့ကိစ္စအတွက်လာဖမ်းဖို့လာပြီးတော့အဖမ်းခံဖို့မဟာအောင်မြင်မြို့နယ်ရဲတပ်ဖွဲ့ကပြောထားတဲ့အတွက်ဩဂုတ်လ2ရက်နေ့ဓမ္မမုံရင်3ရက်နေ့မှာမန္တလေးကိုတွားပြီးတော့အမှုရင်ဆိုင်ဖို့စီစဉ်ထားတဲ့အကြောင်းဒီမတိုင်ခင်မှာလုပ်ငန်းကိစ္စလွှဲပြောင်းစရာရှိတဲ့အတွက်ဘန်ကောက်ကိုတညအိတ်ခရီးတွားဖို့အတွက်စီစဉ်တာဖြစ်တဲ့အကြောင်းလဲကိုထက်ခေါင်လင်းကပြောပါတယ်အမျိုးသားရေးအစွန်းရောက်တန်ဃာတပားဖြစ်မြင်ထားရတဲ့မန္တလေးကဥဝီရသူနဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားချက်တခုကိုကိုဆွေဝင်းကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပြန်ပြီးတော့မျှဝေခဲ့တဲ့အတွက်ဆိုပြီးကိုကျော်မျိုးစွေကဆက်သွယ်ရေးဥတွေပုံမှန်66ကားကြီးနဲ့အမှုဖွင့်ထားတာလေးဖြစ်တော့ဖြစ်ပါလေ
။မြန်မာနိုင်ငံနဲ့ဆက်အိန္ဒိယနိုင်ငံမဏိပူပြည်နယ်ကကြေးရွာတွေမှာချိန်ကိုက်ပြီးဖြစ်တဲ့ယောဂါတွေကြောင့် Lu Setoyo de Songdobi, the Jari Rarima de Songdodu de Uale, Laru Yoga region, the Songde Lutania Shirejo, Manibu Bine Jamai Wenji, El Giant Takumaga, Taninima Biovari, Lu Rediniagani, the Nia Budan Dolani Rajo, Bine Renitania to Male, the Yoga Buri, Pipuana Ninja Shirelu, Wenjiga Biovari. Charajandabu came to Kuremari, Chenepa de Yoga Pipuani, Nia Jo Shinilu, the Yoga Chenepa de Bilu de Yibo Siwima, Bine Wenjijo, and Biran Singa Biovari. Ridaha, the Manning and I, the Gallung and Ludurine, the Masses Suyabu, Bibagani, Sabi Sanjambu, Ranguya, Sisakun in now by Manning and Annie, Tokwa, Tajaduri, a Domania, she did it up to Barakna.
The Nilanim never take down Yamanang and Gadrin, Gujo Dina, Usamo, Virginia, Pigarabashi, Yama, Yasunagam, told him, who, again, so. ဒီမြန်မာနောင်အရီတာချုပ်ကိုစွေဝင်းကိုဖမ်းဆီးခံရတဲ့အကြောင်းနဲ့ဆက်ပါမယ်။ဒီရဲ့ဝင်ကြီးဌာနကမင်္ဂလာရုံ၄စိတ်မှာဖမ်းဆီးတဲ့လို့ရအပေါ်မကျေနပ်တဲ့အကြောင်းမြန်မာနောင်အရီတာချုပ်ကိုစွေဝင်းကပြောကြားခဲ့တယ်လို့သူကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်။ဒီဖမ်းဆီးမှုမှာတံပြားဖြစ်စရာမေးခွန်းတွေရှိနေကြောင်းလဲဥပဒေ
ကိုကရေးသားချက်ဟာဥပဒေနဲ့ညှိစုံမှုမရှိဘူးလို့တာသနာရေးဝန်ကြီးဌာနကအေဗီလာကသဘောထားထုတ်ပြန်ထားတဲ့ကြားကကိုစိုးဝင်းကိုပုံမှန်66ကာကြီးနဲ့မိနစ်ဇူလိုင်လ3ရက်နေ့ကမင်္ဂလာလို့ဒုံလေးစိတ်မှာဖန်ဆီးခဲ့တာဖြစ်ပါတယ်မအင်ဂျင်နံကအပြည့်အစုံပြောပြပါပါရှင်အလုတ်ကိစ္စနေထိုင်းနိုင်ငံဘန်ကောက်မြို့ကိုတညအိတ်သွားမယ်ကိုစိုးဝင်းကိုရန်ကုန်မင်္ဂလာရုံ၄စိတ်ကမထွက်ခင ဲစခန်းနဲ့ညှိနှိုင်းပြောဆိုမှုတွေရှိခဲ့ရတာနဲ့မင်္ဂလာတော်လေးစိတ်မှာရဲကဖမ်းဆီးခဲ့တာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့မြန်မာနောင်းသတင်းတောက်ချုပ်ကိုထက်ခေါင်လင်းက VOE ကိုပြောပါတယ်
ကျွန်တော်တို့ကဒီနှစ်ရက်နေတုန်းကသုံးရက်နေပေါ့နော်အဲကျွန်တော်တို့မန္တလေးကိုတက်ပြီးတော့ကျွန်တော်တို့ဟန်ဆန်နေပြောဆိုလို့ကျွန်တော်တရားရင်ဆိုင်နေပေါ့ဗျာအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ပြင်ဆင်နေပြင်ဆင်တဲ့အချိန်မှာပဲကျွန်တော်တို့ကအားလုံးသဘောတူညီကြပြီးသွားပြီကြပြီးတော့ကိုစွေကဒီနေ့ညနေပေါ့နော်ကိုစွေက Rider Foundation ကကျွန်တော်ဘန်ကောက်ရုံးကိုကိုစွေကသွားတာသွားတာကိုရန်ကုန်လေသေးရက်ပြည်မှာသူ့ကိုဖမ်းဆီးလိုက်ပါတယ
်ဟုတ်ကဲ့အဲ့တော့ကိုစွေဝင်းကမန္တလေးကိုလာပြီးတော့အမှုရင်ဆိုင်မယ်လို့အဲ့ဒီရဲစခန်းကိုတရားဝင်အကြောင်းကြားထားရတဲ့အနေဒီမင်္ဂလာတော်လေးစိတ်မှာဘာလို့အဖမ်းခံရတာလဲရှင
်။ဒီမပြုတ်နိုင်တဲ့တရင်တစ်ခုရဆိုလို့ရှိရင်ကိုစွေဖမ်းခံရပြီဆိုတော့ကျွန်တော်တိတိကျင်ကျွန်တော်မန္တလေးကအခွင့်အရေးကျွန်တော်စုံလန်းပြီးတော့ကျွန်တော်လိုက်ကြည့်တဲ့အခါမှာကျွန်တော်ဘာသာတွေ့ရလဲဆိုတော့မဟာအောင်မြေမြို့နယ်မှုရဲ့လက်မှတ်နဲ့ကိုစွေဝင်းကိုပေါ့နော်။သူကတရားခံဆိုတဲ့အတုံးလုံးပါတယ်ပြီးကြလို့ရှိရင်ကိုစွေဝင်းအနေနဲ့ပေါ့နော်။ဒီကြည်ပကိုထွက်ပြေးတင်းချောင်းနိုင်ရရှိတဲ့အတွက်တားဆီးပြပါရန်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်လေစိတ်ကရဲစခန်းကိုရန်ကုန်လေစိတ်ရဲကိုသူကနှမ်းအကြောင်းကြားတဲ့အစတစ်ခုထွက်လာပါတယ်။ဒီနေ့ညနေမှာကျွန်တော်တို့နောက်ဆုံးရတဲ့အခြေအနေကဆိုရင်ကိုစွဝင်းကိုလာရောက်ခေါ်ယူဖို့ဆိုပြီးတော့မန္တလေးကရဲတပ်ဖွဲ့ကဟိုကစဉ်းစားပြီးလို့ကျွန်တော်တို့မင်္ဂလာတော်စခန်းကပြောပါတယ်
။အခုလိုမင်္ဂလာတော်လေစိတ်အများပြည်သူမြင်ကွင်းမှာသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့ရဲစခန်းမှာတွေ့ဆုံခဲ့စဉ်ကိုစွဝင်းကပြောကြောင်းကိုထက်ခေါင်လင်းကပြောပါတယ်။
အဓိကကကိုရှင်ဝင်းအနေနဲ့ကနိုင်ငံသားဖြစ်တဲ့ဆိုရဲအိဆာကသူကဒီကျွန်တော်တို့ရုံပိုင်းဆိုင်ရာဆွဲပြောင်းမှုအတွက်သူနိုင်ငံသားကိုသွားတာတ냐အိတ်ခီးလည်းသူသွားတယ်ဒီနေ့ညနေဆွဲလို့ရှိရင်လက်ချက်ပြင်လာမယ်ဆိုရဲရည်ရချက်သူ့မှာရှိပြီးသားအခုမန္တလေးမဟာအောင်မြေရဲတပ်ဖွဲ့ကထုတ်ပြန်လာတဲ့စာအရဆိုလို့ရှိရင်သူကရှောင်ပြေးနေတယ်ဆိုရင်အခုမှမဟုတ်ပါဘူးလွန်ခဲ့တဲ့လပေါင်းများစွာတည်းကသူရှောင်ပြေးလို့ရပါအဲ့ဒါကိုသူ့ကိုရှောင်ပြေးတဲ့ဆိုတဲ့စကားလုံးတုံးတာသူလုံးဝလက်မခံပါဘူး
လုံးရတဲ့မက်ရှလာကလေးကအမျိုးပါတာသာသနာဆောက်ရှောက်ရေးအဖွဲ့အထက်မြမာပြည်မန်းပါတာအဖွဲ့ဝင်တအူးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်ခွန်ရဲစခန်းမှာဦးဝီရသူကိုအတရေဖြတ်မှုနဲ့ကိုဆွေဝင်းကိုပုံမှန်66ကကြီးပုံမှန်295ကကြီးတို့နဲ့အမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်ဒါပေမဲ့ဒီတိုင်ကြားမှုနဲ့ပတ်သက်လို့ဧပြီလ5ရက်နေ့ကထုတ်ပြန်တဲ့သာသနာရေးဝန်ကြီးဌာနရဲ့သဘောထားကြေညာချက်မှာဖြစ်စဉ်တဲ့ဥပဒေပုံမှားတွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဥဝီရသူကိုအတရေဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာတော်နဲ့ပတ်သက်ပြီးဘလို့မှညှိစွန်းချက်မပါရှိကြောင်းဖော်ပြထားပါတယ်။
ဒါကြောင့်အခုလိုကိုဆွေဝင်းအဖမ်းခံရမှုမှာပြည်ထောင်ဝင်ကြီးဌာနရဲ့လုပ်ရဟာတရားစီရင်ရေးအထက်မှာရှိနေတယ်ဆိုတာထင်ရှားနေကြောင်း AHRC အာရှလူခွင့်ရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလုံကပြောရေးကိုပြောပါတယ်။ကိုဆွေဝင်းသားတကယ်တမ်းချက်ပြေးဖို့အတွက်ကြံစီခဲ့ရုံမှန်နေဆိုလို့ရှိရင်ဒီအမှုရင်ဆိုင်နေရတဲ့လေးလကာလအတွင်းမှာအချိန်မီးထွက်ပြီးသွားနိုင်တဲ့ဥစ္ ဖမ်းလိုက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်ဝင်ကြီးဌာနရဲ့လှုပ်ဆောင်မှုတွေပေါ်မှာပြည်သူအများပုံမူတန်တဲ့ဖြစ်စီတယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဒါလည်းမကောင်းတဲ့လက္ခဏာဖြစ်တယ်လို့ပဲကျွန်တော်တို့ကတော့ပြောချင်ပါတယ်ခင
်ဗျဇန်နဝါရီလကရှင်းနေကြီးဥက္ကဋ္ဌတနက်နဲ့တစ်တက်ခံရမှုနဲ့ပတ်သက်လို့လောက်ကျန်တက်ဖြတ်သူတွေကိုကျေးဇူးတင်ကြောင်းဦးဝီရသူကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ရတဲ့ပတ်သက်လို့မြန်မာနောင်သတင်းဌာနကနေရွေးကောက်ပွဲအပြီးအတန်တိတ်သွားတဲ့မပတာပြန်လာပြီးဆိုပြီးသတင်းဆောင်ပါရေးသားရမှာဦးဝီရသူရဲ့ပြောဆိုချက်ဟာယဟန်ဘဝကနေပြီးတော့လုံးဝကုံဆုံးသွားစေတဲ့ပြစ်မှုမျိုးဖြစ်ကြောင်းပါရာဇစ်ကကြပြီးဆိုတဲ့ရွှေဝါရောင်ဆရာတော်တပားရဲ့မှတ်ချက်ကိုပေါ်ပြခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့မဘာတာဆိုတဲ့အဖွဲ့အစည်းဟာတရားမဝင်ကြောင်းနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကတီးခဲ့တဲ့လာပိုင်းတွေကပဲထုတ်ပြန်ကြေညာထားပါတယ
်။မအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်။ဒီမိုကရေစီအသွင်ကူးပြောင်းမှုစူးစမ်းနေတဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီး UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်အပါအဝင်ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့သူဒေါက်တာရင်ရင်ရွယ်ကို VOA ဝိုင်းတော်သူဒေါခင်မျိုးသက်တွေ့ဆုံမေးမြန်းထားတာကိုနှာစင်ကြရအောင်ပါရှင
်ကျမတို့ရင်းနဲ့အခုကျမတို့ဒီဝေမှာလာပြီးတော့ဆွေးနွေးပြတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။ဆိုတော့ပထမဆုံးဆမတို့ရင်းတွေကဟိုတရုတ်နိုင်ငံမှာဟိုဟာ UNICEF ကဌာနကိုယ်စားလှယ်ဖြစ်နေနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ရပါတော့။နောက်ကုလသမဂ္ဂမှာလည်းဟိုနှစ်အကြာဆုံးပေါ့နော်21နှစ်ကျော်ကျော်တာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့တရုတ်နိုင်ငံမှာဆမတာဝန်ထမ်းဆောင်တဲ့အချိန်မှာဒီပေါ့နော်ကုလသမဂ္ဂရဲ့ဒီလောက်ပိုင်ခွင့်ကြီးပေါ့နော်ကုလသမဂ္ဂနဲ့တရုတ်အစိုးရနဲ့ဆက်ဆံတာတွေဒီကြားထဲမှာအခြေအနေလေးတွေကျမတို့နည်းနည်းသိပြရစီ
ကုလသမဂ္ဂကဒီတရုတ်နိုင်ငံကိုသူဒီ UN OHCHR လို့ခေါ်တဲ့ဒီလူအခွင့်ရေးကုလသမဂ္ဂအဖွဲ့ကိုတရုတ်ပြည်မှာရုံးထောင်ခွင့်တောင်းတယ်အဲ့တော့တရုတ်ပြည်သူ့သမ္မတနိုင်ငံအစိုးရမပေးဘူးအဲ့ဒါတစ်ချက်ပေါ့လေလုံးဝမပေးဘူးလာလို့တော့ရတယ်ဒါပေမဲ့မပေးဘူးနောက်တစ်ခုကဒီဟိုချင်းဟိုင်တို့စစ်ချွန်တို့မှာငရင်ဖြစ်တော့ကျမရှေ့ဆုံးရမယ်အဲ့ဒီမှာဘာတွေ့ရလဲဆိုတော့တဘာဝဒီဘေးအန္တရာယ်ကင်တွဲတာရောဒီရှင်ကျန်းလူမျိုးတွေနဲ့တရုတ်လူမျိုးတွေနဲ့ပဋိပက္ခဖြစ်တာတွေရောကျမတို့သွားတယ်ဒါပေမဲ့သွားခြင်းတိုင်းသွားလို့မရဘူးအစိုးရခွင့်ပြုချက်မပါပဲမသွားရဘူးလုံးဝလင်းမြန်မော်တောင်တက်ခွင့်မရှိဘူးအစိုးရခွင့်ပြုချက်မပါပဲပြည့်ဥစိုးကလည်းရှင်းလင်းပြတ်သားသွားတယ်။သူလုံးဝပေးမသွားတဲ့နေရာတွေသွားလို့မရဘူး။လုံခြုံရေးပဲအတွက်ပဲဖြစ်ဖြစ်ဒီနည်းနည်းဟိုနိုင်ငံရဲ့ဂုံတိတ်ခါကြမှာစိုးလို့ပဲဖြစ်ဖြစ်။ဥမာဒီပြိုသွားတဲ့ကြောင်းနေပါတယ်ဟိုနောက်ပိုင်းဒီနိုင်ငံသားတွေကိုဓာတ်ပုံကိုပေးမရိုက်တော့ဘူး
။နောက်ဆမ်မာအင်ဒိုနီးရှားမှာလည်းဒီအင်ဒိုနီးရှားမှာဒီဆူနာမီငငယ်လှုပ်တဲ့မလှုပ်ခင်တည်းကပေါ့နော်။အင်ဒိုနီးရှားမှာဆမ်မာကဟိုပါပေါ့နော်၅နှစ်ကျော်ကျော်လောက်ဟိုတာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့အင်ဒိုနီးရှားအစိုးရနဲ့ဒီဆမ်မာတို့ဒီကုလသမဂ္ဂနဲ့ပေါ့နော်ဒီလုပ်နဲ့ဆက်သွယ်ပြီးဆောင်ရွက်တာတွေအခြေအနေလေးတွေရောနည်းနည်းရှင်းပြပေးပါဆင်။
အဲ့ဒီအချိန်တုန်းကဒီဇင်ဘာ26ရက်ပေါ့လေ2004မှာဆူနာမီဖြစ်တော့ကျမအင်ဒိုနီးရှားမှာ UNICEF ဝန်ထမ်းပေါ့လေဟိုနံပါတ်1နေရာမှာရှိပါတယ်။အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ဒေါက်ကင်မြင့်တက်လည်းကြာဘူးပါလိမ့်မယ်အားလုံးပဲတခါလေပျက်စီးသွားတယ်ယုံနေရောလူတွေရောလူတွေကတိမ့်လိုက်ချီပြီးတည်တယ်အဲ့တော့အဲ့ဒီအချိန်မှာဒီဟိုအင်ဒိုနီးရှားအစိုးရကလည်းရှင်းရှင်းပြောရင်တရုတ်လောက်တော့မချမ်းသာပါဘူးမချမ်းသာတော့သူကဒီရေဘေးဒုက္ခတွေတွေနေဖို့အတွက်ဒုက္ခတွေစခန်းတွေဆောက်ပေးတယ်ဆောက်ပေးတော့လေသူ့အနေနဲ့ကတော့ကောင်းကောင်းမွန်မွန်ဆောက်ပေးတယ်ဗောသူတတ်နိုင်တယ်လောက်ပေါ့ di tetane di temoi marine ni mabo akai maromu da yayi dukha de sakhan so bi so ari ma di bama bi ma name chi ni le UNHCR bo ni dukha de mya san ya apwe ari apwe ya byo de di ha ni ya ne di indonesia aso wa thauk da ga ne ma kaung mu ne da taru di nangan naga sa nong ne ma mi bu de dukha de di di ma ni lo ma tin daw u ba nya so bi tu ga kan kwet de di apit sha de a lo di indonesia aso ya ga ba lou do so ro tu ga byo de da nga lo tan nai lao nga lo thauk da de naw bi di unhcr so da le dukha de di ne be sai ne atwet တကယ်တော့ဟိုအင်္ဂလိပ်လိုတိတိကျကျပြောရင် refugee ပေါ့ refugee နဲ့ဆိုင်တဲ့အတွက် refugee ဆိုတာဒီပြည်နိုင်ငံကလာတဲ့ဒုက္ခတွေကိုပြောတာနော်အဲ့တော့ကိုယ်နိုင်ငံအတွင်းမှာရေးပြီးဒုက္ခတွေကို refugee လို့မခေါ်ဘူးအင်္ဂလိပ်လိုအဲ့တော့ခင်ဗျားတို့နဲ့မဆိုင်ဘူးねခင်ဗျားတို့ threat ဆိုပြီးတစ်နှစ်လောက်ထုတ်ပလိုက်တယ်နောက်တစ်ချက်ကဒီအချဲပြည်နယ်မှာဒါ tsunami မဖြစ်ခင်လေးနဲ့နှစ်ရှည်လမြအနှစ်38ဖြစ်ခဲ့တယ်ဆစ်ဖြစ်တော့ဒီစစ်ဖြစ်တဲ့နေရာတွေကိုသွားကြည့်နိုင်သွားလို့မရဘူး။ကျမတို့အနေနဲ့ကျမတို့ဒီကလေးတငယ်တွေအတွက်ဆေးတွေပို့တာလို့ဆေးတွေတူလောင်ထားဖို့ရေခဲတက်တာပို့တာလို့ကိုချင်းလို့ခေါ်တာပေါ့။ဒါရီအတွက်ဆိုရင်တော့တို့ခွင့်ပြုတယ်။ဒီလိုသတင်းတောက်တို့ဟာတို့ခွင့်မပြုဘူး။ UN လည်းခွင့်မပြုဘူးတို့။ဒီအဖွဲ့တိုင်းခွင့်မပြုဘူး
။ဒီအဲ့အချင်းအစိုးရပေါ့နော်။အစိုးရရဲ့ဟိုအကြံပေးနေနဲ့လုတ်ခဲ့ဦးပါလေဆိုတော့အဲ့ဒီအဲ့ရဒီမြန်မာနိုင်ငံနဲ့လောက်ရတဲ့အတွေ့အကြုံလေးနည်းနည်းပြောပြပေးပါဒီကလောက်ရခံရတဲ့အနေပေါ့နော်တခြားကုလသမဂ္ဂတခြားနိုင်ငံတွေမှာလောက်တာနဲ့မြန်မာနိုင်ငံမှာလောက်ရတာဘာကွာလဲသိကြလို့ပ
ါကျမအနေနဲ့မြန်မာပညာရှင်အနေနဲ့ဒီအစိုးရကိုအကြံပေးတဲ့အဖွဲ့မှာဥက္ကဋ္ဌလောက်တာဒီရေကြီးရေရှမ်းဘာဖြစ်ဆိုတရုတ်ပြည်အတွေ့အကြုံ tsunami ဒီရှစ်နိုင်ငံအတွေ့အကြုံနောက်တော့ဒီအင်ဒိုနီးရှားအတွေ့အကြုံဒါတွေပါရှိတော့အဲ့ဒီတုန်းကဟိုကျမကိုခန့်လိုက်တာဟိုဥက္ကဋ္ဌအနေနဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌရည်ကြီးရေရှံပေါ့လေဆိုတော့အဲ့ဒီမှာဒီကုလသမဂ္ဂတွေနဲ့ကုလသမဂ္ဂအဖွဲ့တွေနဲ့ကမ္ဘာပံအဖွဲ့တွေနဲ့လှုပ်တာသူတို့ကဒီလှုပ်တာတော့စေတနာကောင်းပါတယ်တော်တော်များများအထူးဖြင့်ဒီ UNDP ကတော်တော်လေးစေတနာကောင်းတယ်ပေါ့လေဒါမဲ့ဟိုကိုယ်နိုင်ငံအကြောင်းမသိတာတွေအများကြီးမသေးတာအများကြီးဆိုတော့အမှားတွေရေးတာတွေပါတယ်ကျမတို့လာမရှိဘူးဆိုတော့တော်တော်မားယွင်းမယ်ဥပမာတစ်ချက်ပြောမယ်ဆိုရင်တို့ကပြောတယ်ဒုတ်ရှိရှိနဲ့ရမ်းပြီးဒီမြန်မာအမျိုးသမီးတွေရတဲ့ညီတို့အိမ်တို့ပိုင်ဆိုင်ခွင့်မရှိဘူးကဲ့ဟမ်အဲ့တော့ကျမပြောတယ်ဟင်ဒါဘယ်ကလာလဲပေါ့ဒီကမဟုတ်ဘူးတဲ့ဒါဟိုဒီဟိုစာတန်းတစ်ခုอ่ะပေါ့အဲ့တော့စာတန်းကိုကျမတကြည့်တော့ဒါကိုအင်္ဂလိပ်မှာတယောက်ရေးထားတာကို Oxfam ကအင်္ဂလိပ်မှာတယောက်ရေးထားတာသူကဒီမင်းမူးမဲ့မှာသွားပြီးလူတွေ့အင်တာဗျူးတွေလုပ်ပြီးအဲ့လိုရေးတယ်ခက်တာကသူအင်တာဗျူးလုပ်တဲ့လူတွေကအလုံးဆင်းရဲတဲ့မိန်းမတွေရောယောက်ျားတယောက်မှမြေမပိုင်ဘူးအဲ့ဒါကြောင့်အဲ့လိုဟာမျိုးပေါ့လေ
မကြသေးခင်ကပဲဒီမြန်မာနိုင်ငံလူခရီးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးခန့်ထားတဲ့ကိုယ်စားလှယ်တူဟိုဟာမစ်ညာဟင်းလီပါသူလာတယ်လာပြီးတော့သူတက်ပြအချိန်မျိုးပေါ့နော်ဒီအစိုးရတက်လက်ထက်မှာလာပြီးတော့အခုပြန်သွားတဲ့အခါမှာအစီရင်ခံစာရေးတယ်ရေးတာကိုစက်တော်မှာပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်တချို့ကဆိုရင်ဟိုရခိုင်တက်ကဆိုရင်ဘူးဒီတော်ကကိုယ်စားလှယ်တယောက်ကဆိုရင်ဒီကကုလသမဂ္ဂရဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်မြန်မာနိုင်ငံထဲမှာလုပ်ပုံကိုင်ပုံဟာဒေတာတွေမှာစိန်ဝန်းကွဲပြားမှုတွေဖြစ်စေတယ်ပေါ့နော်ဒါကြောင့်မို့လို့နောက်ဆိုမလာဖို့တော့တောင်းဆိုတဲ့အထိဖြစ်လာပါတယ်ကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံနဲ့လုပ်ပုံကိုင်ပုံနဲ့ပတ်သက်ပြီးဆံမကိုယ်တိုင်အတွေ့အကြုံပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါဘလို့ဆံမအနေနဲ့မြင်တဲ့ကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော
်ထူးဒီလူအခွင့်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အခန်းကဏ္ဍကိုပြောချင်ပါတယ်ဆိုတော့ဒီကမ္ဘာမှာ UN မှာ190နိုင်ငံရှိပါတယ်190နိုင်ငံတွေကဒီအထူးလူအခွင့်အရေးကိုယ်စားလှယ်တွေခန့်ထားတဲ့သူတို့ရဲ့ဟိုသူတို့ကိုခန့်တဲ့ဟိုအဖွဲ့ပေါ့လေအဲ့ဒါဒီ Human Rights Council လူအခွင့်အရေး Council လို့ခေါ်တယ်အဲ့လူအခွင့်အရေး Council ကသူတင်ပြချက်တရား25ချက်ရှိတယ်အဲ့25ချက်မှာ20ဒီပြင်းပြင်းထန်ထန်ကန့်ကွက်တဲ့စာတမ်းတွေပေါ့အချက်20ဟာ Israel ကိုဒီပဲကန့်ကွက်တယ်နော် Israel ဆိုတာအရှိအလယ်ပိုင်းမှာတခုစီတော့ democracy Israel ကန့်ကွက်တယ်၄ခုကမြန်မာနိုင်ငံကိုကန့်ကွက်တယ် တခုအမြောက်ကိုရီးယားကိုကန့်ကွက်တယ်ဆိုတော့ကျန်တဲ့189နိုင်ငံမှာလည်းလူအခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကအများကြီးရှိတယ်အဲ့ဒါတခုမှမပြောဘူးအဲ့တော့ဒီမက်ဒမ်ယန်ဂီလီကိုပညာရှင်အနေနဲ့ကျွန်မလေးစားပါတယ်အာသို့တော်လည်းပဲသူ့ကိုခန့်တဲ့အဖွဲ့အားဟိုမှာဖြစ်ဘူးပေါ့လေတမတမလည်းမရှိဘူးနောက်ပြီးနိုင်ငံတိုင်းမှာလည်းသူတို့ကမခန့်ရဲဘူးဘာဖြစ်လို့မခန့်လဲတရုတ်ပြည်တို့ဘာတို့ကလက်မခံဘူးတရုတ်ပြည်တို့ဗီယက်နမ်တို့ကအခုတို့ဒီအထုကိုယ်စားလှယ်တွေခန့်ထားတာဟို6ရောက်လောက်ပဲရှိတယ်ဒီယာဒူးနဲ့လေ6ရောက်နောက်ပြီးဟိုဟာရှိသေးတယ်ပညာရှင်ဆိုပြီးခန့်ထားတာအလုံးပေါင်းမှ12ရောက်ဘလို့ပဲဖြစ်ဖြစ်လက်တဆုပ်စာပဲရှိတယ်အဲ့တော့ကျမတို့နိုင်ငံအနေနဲ့ညင်းရတယ်လောင်းတော့ညင်းတယ်မလာနဲ့ဆိုပြီးပြီးမလာဘူ
း
အင်းတီးလင်ကလည်းညင်းမယ်ထင်တယ်လာအိုကတော့ညင်းတယ်ဖိလစ်ပိုင်က23ကတောင်းဆိုခြင်းခံရတယ်လာပြရစီလာပြရစီဆိုပြီးဆိုအဲ့လိုအင်ဒိုနီးရှားဆို21ခါတောင်းဆိုတယ်နှစ်ခါပဲသူတို့ကိုပေးဝင်တယ်အဲ့တော့အဆုံးကြတော့မင်းစရာရှိတာကပေးမှုဝင်တဲ့အထုကိုယ်စားလှယ်တွေကိုဘယ်လိုလုပ်လဲဘယ်လိုလုပ်လဲဆိုတော့မြောက်ကိုရီးယားအတွက်ခန့်ထားတဲ့အထုကိုယ်စားလှယ်အဒီမြန်မာနိုင်ငံကပြည်သက်တည်တည်ပါတယ်မစ္စတာကင်တာနာပါအဲ့တော့သူကမြောက်ကိုရီးယားအတွက်မြောက်ကိုရီးယားကသူ့ကိုလက်မခံတဲ့အတွက်ကြောင့်တောင်ကိုရီးယားရဲ့ဂျပန်ရဲ့နောက်ပြီးတခြားနေရာရဲ့သူအစီရင်ခံစာတွေတည်ရပါတယ
်ဟုတ်ဆိုတော့လူခွင့်ရေးချိုးဖောက်တဲ့လို့ဒီကဘာသတ်မှတ်ထားတာပေါ့နော်အဲ့ဒီထဲမှာမြန်မာနိုင်ငံကပါနေတယ်မြန်မာနိုင်ငံလည်းတနိုင်ငံနေနဲ့ပါတယ်ပေါ့နော်ပါတယ်ဆိုတော့ဒီလိုနိုင်ငံမျိုးကိုဒီလိုမျိုးဒီအထူးကိုယ်စားလှယ်ကြီးခန့်ပြီးတော့လာဖို့မသင့်ဘူးလားဆရာမ။အ
ဲ့ဒါဆိုလို့ရှိရင်လူခွေချိုးဖောက်တာချိုးဖောက်မှုများရှိတာတော့အမှန်မှန်တယ်။ဒါပေမဲ့မြန်မာနိုင်ငံတခုတည်းလားမင်းစရာဖြစ်လာတယ်။ဘာဖြစ်လို့မြန်မာနိုင်ငံတဲ့အချင်းနဲ့အများကြီးဆိုတဲ့နိုင်ငံတွေရောတမတမမဆက်ဆံလဲ။သူတို့စီကိုလည်းလွတ်နေအလုံး။တော့နောက်တစ်ခုကလည်းဒီအထူးကိုယ်စားလှယ်ကြီးကဘလို့အစင်ခံစားတွေထွက်လဲဆိုတာရှိတယ်နော်ဒီသူတို့အစီရင်ခံစာတွေဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာလားထည့်ရင်တော့ဘယ်နိုင်ငံမှတန်ကြီးခံနိုင်မှာမဟုတ်ဘူးဩစတြေးလျလည်းဒီဩစတြေးလျလိုနိုင်ငံမျိုးလည်းဒီလူခွင့်ရေးကောင်စင်နဲ့ပြဿနာတက်တယ်သူတို့ခိုင်းထားတာတွေမလုပ်လို့တဲ့ဩစတြေးလျဘာဖြစ်ဆိုဒီနိုင်ငံသားအဖြစ်ကျုံးမမှာတင်ထားတဲ့ဒုက္ခတွေတွေကိုဩစတြေးလျလက်မခံလို့ဆိုပြီးမြန်မာနိုင်ငံလိုပဲပေါ့အဲ့ဒါကြောင့်အဲဒါမဲ့ဩစတြေးလျကိုကြတော့မဆူမဆဲရဲဘူးလေနိုင်ငံကြီးဆိုတော့မဆူမဆဲရဲဘူ
းဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပေါ့နော်ဒီလိုမျိုးရှောက်ရမ်းတဲ့အချိန်မှာဒီကုလသမဂ္ဂကနေပြီးတော့ဒီလိုမျိုးကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော်ဘယ်လိုလုပ်ရင်ကောင်းလဲအဲ့ဒါလေးအချင်းချင်းပြောလိုက်ပြောပြပါဦ
းကုလသမဂ္ဂကကောင်းတာကြီးအများကြီးရှိပါတယ်ကောင်းတာမကောင်းတာလဲကိုယ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အလျောက်အဲ့ဒီတိုင်းပြည်မှာရှိတဲ့ဌာနေကိုယ်စားလှယ်တွေပေါ်မူတည်ပါတယ်။ဒါလူပေါ်အများကြီးမူတည်တယ်။နောက်ပတ်စံဘလောက်ရှိလဲဆိုတာလည်းမူတည်တယ်။ဒီသူ့ရဲ့ရုံးအဖွဲ့အစည်းမှာပတ်စံမရှိရင်ရှင်းရှင်းပြောရင်ပတ်စံပေးတဲ့နိုင်ငံတွေအကြိုက်လိုက်လုပ်တဲ့ကုလသမဂ္ဂအဖွဲ့တွေလည်းရှိပါတယ်။တော်တော်များများအဲ့လိုပါပဲ။ဒါပေမဲ့မကောင်းလို့မဆိုလို့ဒီချမ်းမရေးတို့ပညာရေးတို့လူမှုရေးတို့ဒါတွေအများကြီးကိုလှုပ်ရှားနေရှိပါတယ်နိုင်ငံရေးကိုဝင်မဆွတ်ပင်နဲ့ဘာဖြစ်ဆိုအခုပြောတာတွေတချို့ကနိုင်ငံရေးကိုထိတယ်နောက်တစ်ခုကကိုယ့်ရဲ့အချုပ်အခြာအာဏာတွေထိ
တ
ယ်ဟုတ်ကဲ့ပါဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်အခုလိုဗီဒီယိုမှာလာပြီးတော့ဆွေးနွေးကြရတဲ့
ဖူယိုရီကနေပြီးတော့ထုတ်လင်းပေးနေတဲ့မြန်မာအရေးစွန်းရံကံကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နာဆွေးနိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လင်းပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့မနေ့9နှစ်အထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းတူမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဘူးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်မှာတော့
ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ့်တရားဥပဒေစိုးမိုးရေးအကောင့်ထယ်ဖော်ရမယ့်အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးက
လူစုလူဝေးဝါဒအောင်ပွဲခံနေစဲလားဆိုတဲ့ဆွေးနွေးတုံ့တက်ချက်ကိုနားဆင်ကြရမှာပါ။အဲဒီနောက်ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတိတိတပုတ်နဲ့လည်းဖျော်ပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနှားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကို Facebook ကနေနှားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်တွေအောက်မှာအမှတ်ချက်ရေးလာကြတာတချို့ကိုဝေမျှပေးစင်ပါတယ်။တာဒီစစ်စတင်းဆိုတဲ့ Facebook အကောင့်ကတော်ရရှင်က VOA အတွက်အခုလိုမျိုးအားလုံးတဲ့မင်္ဂလာရှိစေကြပါလေတပုတ်ရေးဆက်ပြီးတော့ပေးပို့လာပါရယ်
။အာယုံရဲ့ချင်းနည်းနည်းခင်းမှာရှင်းသန့်ကြီးသားမင်္ဂလာပြည့်ကြီးမွေနှလုံးအစဉ်ပြုံးစေအမုန်းဆိုတာမရှိသေး
။အမုန်းဆိုတာမရှိသေးပါတဲ့။ဟုတ်ကဲ့တော်ရရှင်အောင်အောင်ကလည်းစစ်မရှိရင်ပြည်အောင်စုမြန်မာနိုင်ငံတိုးတက်လိမ့်မယ်တဲ့။သူတို့တွေကရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေကိုနားဆင်ပြီးရေးလာကြတာဖြစ်ပါရဲ့ရှင်။ဂျောကာကိုကိုဆိုတဲ့တော်ရရှင်ကတော့
ဂျေဇူးအထူးတင်ပါတယ်ဒေါ်လာလာတန်းကိုအခုမှမြင်ဘူးလားနေ့တိုင်းတင်ပေးပါနော်ဂျေဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါ်လာလာတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုအားပေးတဲ့သူတွေအထူးများပြပြီးတော့သူကိုလည်းအားလုံးကတွေ့စင်ကြတာပါအခုနှစ်ပိုင်းနေ့အတွင်းမှာတော့အန်တီဒေါ်လာလာတန်းကိုတိုင်ဒီအင်္ဂလိပ်စာပို့ချတဲ့အစီအစဉ်တွေကိုကျွန်တော်တို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေတင်ဆက်ပေးနေတာမလို့သူကဒေါ်လာလာတန်းကိုမြင်ဘူးသွားလို့ဂျေဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်ကျော်စွာဆိုတဲ့တော်ရရှင်ကတော့
မင်္ဂလာပါ VOA ကဘာတီတီ၍မြန်မာပြည်သားများအားကိုးရတဲ့ဒေသနာဖြစ်ရည်တည်နိုင်ပါစေ
။ဟုတ်ကဲ့ပါ VOA အဖွဲ့သားတွေအားလုံးအကျွမ်းကုန်ကြိုးစားနေပါရဲ့နော်။ကျမတို့ VOA ကသတင်းတွေတင်ဆက်ပေးတဲ့အခါမှာအဲ့ဒီသတင်းပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်မှတ်ချက်ပေးပြီးတော့ထုတ်ဖော်လာကြတာတွေကိုလည်းဝေမျှပေးကြပါရစေ။ဇွန်လ26ရက်နေ့အင်္ဂါနေ့ကဒီမိုကရက်တစ်မြန်မာအသံ TVB သတင်းတောက်နှစ်ဦးနဲ့ AR သတင်းဌာနကသတင်းတောက်တဦးတအောင်းလက်နက်ကိုင်အဖွဲ့ TNL နဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့တုံ့ပြန်ချက်တွေကိုဝေမျှပေးကြပါရစေ။သူတို့ကိုစစ်တပ်ကဖမ်းလိုက်ကြောင်းကာကွယ်ရေးဦးစီးချုပ်ကသတင်းထုတ်ပြန်ခဲ့တာပါ။ DBB သတင်းဌာနကတော့သူတို့ဆွဆွဲတယ်လို့မဟုတ်ဘဲနဲ့အဲ့ဒီနေ့ကမူရီစေဝါတိုက်ဖြစ်ရင်နေဖြစ်လို့အဲ့ဒီအကြောင်းသတင်းသွားယူပြီးတော့အပြန်လမ်းမှာဖမ်းဆီးခံရတာဖြစ်တယ်လို့ပြန်ပြောခဲ့ပါသေး။ဒါနဲ့ပတ်သက်ပြီးတော့တော်ရရှင်ဝနာစီသူက
ဥပဒေဆိုတာကတော့ဒီကြောင်းတကားတာပါပဲ။နိုင်ငံခြားသတင်းဌာနတွေကတော့အဲ့တွေ့ချားတယ်လေသတင်းသွားယူလို့ရတယ်။တာလီဘန်တွေစီလည်းသတင်းသွားယူလို့ရတယ်။သူတို့ကိုတီရဲဆိုးရနဲ့စစ်တပ်ကခွင့်ပြုတယ်။သူတို့ကြောက်ရတာကအဲ့ဒီ IS နဲ့တာလီဘန်တွေပါပဲ။သူတို့ဆိုတော့တချို့ထင်ပြီးတက်ပြစ်မှာပဲကြောက်ရတယ်ဒီမှာကတော့ကြောင်းမြန်ဖြစ်နေပါတယ်စဉ်းစားဖို့တော့တင်တယ်နော
်ဒါကတော့ဝနာစီသူရဲ့အမြင်မှာသူနဲ့ဆန့်ကျင်မဲ့ရေးလာသူတယောက်ကတော့ Wat Mong Yong ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ဘယ်မှာသတင်းသွားယူမလဲဆိုတာနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်ခွင့်ပြုမှသာသွားတယ်မှာတယ်ဆိုတော့သူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ
်မြန်မာပြည်မှာလက်နက်ကိုင်မျိုးစုံရှိတယ်တရားမဝင်အဖွဲ့အစည်းအဖြစ်မတက်မှတ်မဖြစ်တက်မှတ်ထားပါတယ်ရင်ကျန်ရေးယူတဲ့အချိန်မှာမပြောလို့ပဲမယ်လုံခြုံရေးကိုအထူးကူးစားရမယ့်အချိန်မျိုးမှာတော့ရှိထားတဲ့ဥပဒေကိုလူတိုင်းကလေးစားရမှာပါဒီသတင်းတောက်တွေကြောင့်တရင်တရင်လုံးပြုတ်သွားရင်ဘယ်သူတာဝန်ယူမှာလဲဖြစ်တင်တာကနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တပ်မတော်စခန်းတွေကိုသတင်းအရင်ပို့ခွင့်ပြုရင်သွားခွင့်မပြုရင်မသွားနဲ့
ဒါကတော့ VOA သတင်းရှင်တွေသတင်းတောက်တွေဖမ်းဆီးခံရတဲ့ကိစ္စပေါ်မှာသူတို့ရဲ့ဒီမတူတဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်သူတို့လိုပဲအမြင်မျိုးမျိုးကွဲပြားတာကိုတော့ Facebook စာမျက်နှာမှာတွားပြီးတော့ပြည်စုံဖတ်ရှုနိုင်ပါတယ်နော်အခုတော့တော်ရရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ Desperacito ဆိုတဲ့တခြင်းကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့
သူတို့ကမှဂျက်စတင်ဘီဘာကအားဖြည့်ပြီးတည်ဆိုပေးထားတာပါ။မေလ၂၉ရက်နေ့သတင်းပတ်မှာပဲဘီလ်ဘော့ရဲ့ဟော့တဖြစ်ဆုံးတတိယဆင်မှာနံပါတ်၁စာဖြစ်တဲ့ဒီဒက်စပါစီတိုဆိုတဲ့တချင်းကတော့အင်္ဂလိပ်ဘာသာနဲ့ပြောရရင် Teen Choice Awards, Sejo Daddy Yue Chere Sudre Le Gangzo Amyuta, The Chin Su Pine, Diju Yue Khan Tayabari, Di The Chinga, Hot Latin The Chin Seye Male, Namban Ni Chepio Daga, Fong Si Dwe Mi Zong Niya Wena Pchipari, Di The Chinga, Billboard Hot 100, Di Siye Male, Namban Di Niya Gu Kuti, Kunabar Sata, Yuta Nainawa. Reggae Kidan Pop the Chindable Pipio, Nangamang Session Nangama, Taysong Yoda The Chin Pipari, Now Nangamang Sanan Nangamale, အကောင်းဆုံးတေးဆဲဖို့စင်းတဲ့ဝင်ပါတယ်ဒီသချင်းရဲ့အထူးခြားချက်ကတော့စပိန်ဘာသာစကားနဲ့အများဆုံးတည်ဆိုထားတဲ့သချင်းတစ်ပုဒ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာဘီလ်ဘော့ဒ်ဟော့တ်100စီးမှာပထမဦးဆုံးအဲ့လိုစပိန်ဘာသာနဲ့တည်ဆိုတဲ့သချင်းကနံပါတ်1ရောက်ခဲ့တာပါနော်ကဲအခုအကြာအရေးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများဆုံးတည်ဆိုထားတဲ့ဒက်စပက်စီကိုဆိုတ
Come and move that in my direction. So thankful for that, such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly. You fit me, telling me love how you put it on. Got the only key, know how to turn it on. The way you never lie, my ear, the only words I wanna hear. Baby, take it slow so we can last long.
Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso.
Oh yeah. Ya me está gustando más de lo normal. Todo mi sentido va pidiendo más. Esto hay que tomarlo sin ningún apuro.
Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Firmo las paredes de tu laberinto y hacer de tu cuerpo todo un manuscrito.
Justin Bieber pura biar tisu thar Justin Bieber sura tisung guna sen geja yara masen. Agro amyamau yaya kesa yade ne patet lo torasi ne kuran yen pun lahari ku TVO torasi alu ne wimya abe zaman sen. Pertama uzung pakenga kuran telefon kopi lo yen pun lahari torasi dosen mu tuga HIV virus berkuasa kenya tu terup sepani. Tu ye yen pun jago nasen cibau tuga tu lolo ni le pakenga di HIV AC
เสียจริงๆแค่ๆๆเวยอยู่ยาโหลตลอดทุกข์ญาญาบาเลยสุดแล้วคุณโหลยินพ่นลาล่ะဖြစ်ပါတယ်ဒီမှာတို့ကတော့မျောမောင်းတာဝယ်ရှင်ဒါပေမဲ့တို့ကျွန်တော်တို့မှာဘယ်ကနေပြတ်တယ်ဒီအိမ်ရန်ကြီးယောဂဆိုတော့တွဲလာမှာတော့မပြီးပါဘူးအိမ်ရန်ကြီးဆေးတာပေါ့နော်အောက်ပိုင်းကဆေးရုံနေမှာတော့ထုတ်ပြီးတော့လူပဲပြောတော့ပြောတာပေါ့ဒါပေမဲ့ကျွန်တော်တို့မှာအောက်ပိုင်းကိုတွားဖို့နဲ့ကျွန်တော်တို့တကယ
ဘလို့မလားဒီပြောလို့တော့မရတော့ဖြစ်ပြီးမှာတော့ကျမတို့ဆိုရင်ငယ်ငယ်များပါမွေးရဲ့ဇေဝါလည်းမတုံးကျွဲပါဘူးဘယ်နဲ့ဘလို့လောက်ကူတာတော့မ
ကျွန်တော်တို့ဘီအိုရလို့အရှင်ကြောကနေပတ်သက်တဲ့အကြောင်းတွေကိုထုတ်ပြန်ပေးပါလို့ကျွန်တော်တို့ကျေးဇူးလက်တကယ်တင်ပါဘီအိုရဲ့ကျွန်တော်အများအားနဲ့နားထောင်ပါတယ်။ဒါကတော့ဖားခန့်ကဒေါ်ဆန်းမှုကိုရိုင်းဖုန်းဆက်ပြီးရင်ဖွင့်လာတာဖြစ်ပါတယ်။နောက်ထပ်ဒီချင်းပြည်နယ်ကရင်ဖွင့်လာတဲ့တော်ရရှင်တရားရဲ့ရင်ဖွင့်တံကိုလည်းပြောပြပေးကြပါမယ်နော်။
သူကတော့ချင်းပြည်နယ်ထန်တလန်မြို့ကဖြစ်ပြီးတော့တော်ရရှင်မောင်တိမ်ပါတယ်။သူတို့စီမှာဒီပညာရေးစနစ်ရဲ့မင်းကြီးမမြဖြစ်နေရပုံလေးဟာကွက်လေးရှိနေရပုံကိုသူအခုလိုထောက်ပြခြင်းလို့ပါဆိုပြီးတော့ကိုရိုင်းရင်ဖွင့်လာပါတယ်ရှင်။သူရကလည်းချင်းပြည်နယ်ထန်တလန်မြို့နယ်မှာအဆင့်တိုးပေးတယ်။အဲ့ဒီအဆင့်တိုးပေးတဲ့ခါမှာအထူးသဖြင့်အလေတန်းကြောင့်ပေါ့နော်။အလေတန်းကြောင့်အဆင့်တိုးပေးတဲ့ ပြီးတော့ကျောင်းတက်ဦးကြီးနည်းတဲ့ကျောင်းတွေကိုအဆင့်ပြိုးပေးလိုက်တယ်။ဒါမျိုးကမဖြစ်သင့်ဘူးလို့ခံတယ်လားမြင်မှာရှိတဲ့ရွာသားတွေကအချင်းချင်းပြောကြတာပေါ့နော်။တချို့ကမရှောက်လို့ဖြစ်မှာဘူးဆိုပြီးတော့မှပြောတယ်။ဒါဆိုတော့ဥပမာအိမ်ချေဖြစ်စေအိမ်ရှိတဲ့အိမ်ချေကရှောက်လို့ရှိရင်ပေးမှာဒါဆိုတော့အိမ်ချင်းဖြစ်ရှိတဲ့ရွာကမရှောက်လို့ရှိရင်မပေးဘူး။ဒါဆိုရှောက်တိုင်းပေးလို့ရှိရင်တော့ဒါနဲ့ဖြစ်ပါမလားလူဦးရေအခြေအနေနဲ့ကျောင်းသားဦးရေအခြေအနေနဲ့နောက်ပြီးတော့လူဦးရေအခြေအနေနဲ့အင်ခြေအနေနဲ့ကိုက်လာမကိုက်ဘူးလားဆိုတာမျိုးစစ်စစ်တင်နေတယ
်ဒါကချင်းပြည်နယ်ထန်တလန်မျိုးကမောင်သိန်းဆိုတဲ့တော်ရရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ကိုယ်တိုင်ရင်ဖွင့်လာတာဖြစ်ပါတယ်တော်ရရှင်နေအခုလိုရင်ဖွင့်လာတာရေတော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်နော်ဒေးတောင်းလာတဲ့တော်ရရှင်နေကိုလည်းဆက်ပြီးတော့အလှည့်ပေးပါအောင်မယ်ရှင်ဒေတောင်းလာတဲ့သောရရှင်နှစ်ကိုအလှည့်ပေးချင်ပါတယ်နော်။သခိုင်းတိုင်းဝမ်တုံမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကချက်တငယ်ချင်းတွေအားလုံးအတွက်တခြင်းလေးတစ်ပုဒ်တောင်းပါတယ်တဲ့။ဖြူဖြူကြော်သိန်းတီဆိုထားတဲ့အရှုံးထက်ပူသောဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။ VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေတောင်းလာတဲ့သောရရှင်ကတော့နာမည်လည်းပြောချင်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်။သူကလည်းဒီဖြူဖြူကြော်သိန်းတီဆိုထားတဲ့ဒီတခြင်းလေးကိုပဲတောင်းဆိုထားတာပါ။ဒါကြောင့်မို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိန်းရဲ့အရှုံးထက်ပူသောဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါရနော်ဒေတောင်းနဲ့သောရရှင်နေရောသူရဲ့ဒီရဝေးကအချစ်တငယ်ချင်းနဲ့အားလုံးရောတစ်ချစ် view ရေသောရရှင်နေရောဒီသချင်းလေးကိုနှိမ့်ချခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
် For in a chair made out of not to cheat her love I gave on love let over me shot it just now Oh you sound are me by on the light She goes I'm gone and I jump I'm not tips with me love Jump hung up in the dust and in the bow of my whole life I hung up to your mind I'll make be there you now My go my to rara Me ha ma si na pa Na yu ba me ra nga bo wa Ne lo de mia dwe go kong ga chi si me to like da Si ba na si ge ya de mia kong ma pa pa chi ma Ne jo chi mo so ya ya de ti de si le de ba Ne si ge ya de chi mi ya mang ni ma si lo ba
ကျူကျော်တန်းစီဆိုထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချံပေးစာတွေရှင်းပြစာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဒီလိုကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ရှင်ဖန်ကပြင်းပြင်းကြတာလင်းတဘာဝမဟုတ်လားမဟာလူသားချင်မနာမင်းပြည်ဒီမြေလားဘာကောမတော်မတူတာတော့နေဟာမချီတော့ပါအတိုင်းပါမြေခံရဘဝရှုံးပေးဟာနေလို့တဲ့များတွေကို
မအေးတနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်ကပြည်စာကဏ္ဍကိုတင်းငွေနေညနဲ့အခုလိုတင်းလာမနေ့ပိုင်းတွေမှာစောင့်မျှော်နှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြပါမယ်။လူစုလူဝေးဝါဒအောင်ပွဲခံနေစေလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မအင်ဂျင်နန်ကအခုညီတင်ဆက်ထားပါလိမ့်ရှင်။
ဒီဇူလိုင်29ရက်နေ့ညကမြန်မာနိုင်ငံအလဲပိုင်းကြောက်ပတောင်မြို့မှာဆောက်လက်ဆက်နေတဲ့တလုံးကိုအစ္စလမ်ဘာသာဝင်တွေရဲ့ဗလီလို့ဆွတ်ဆွဲပြီးလူအုပ်ကြီးကအကြမ်းဖက်မိရှို့ဖြိုချဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အမုန်းတရားပြတ်ပွားမှုတွေကြောင့်မွတ်စလင်တွေကိုမုန်းတီးမှုရှိနေတဲ့မြန်မာနိုင်ငံမှာလူအုပ်ကြီးရဲ့အခုလိုကြိုးပမ်းမှုမျိုးအထူးဆန်းလို့မဆိုနိုင်ပါဘူး။ဒါပေမဲ့ထူးဆန်းသွားတာကတော့ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ်၊တရားဥပဒေစိုးမိုးရေးအကောင့်ထယ်ဖော်ရမယ်၊အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးကအိမ်ကိုမိရှို့ဖျက်ဆီးမှစိုးရင်လို့ဆိုပြီးသူတို့ကိုယ်တိုင်ဘယ်ဟိုးနဲ့ထိုးချဖျက်ဆီးလိုက်တဲ့ကိစ္စပါမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘယ်အဆင့်ရောက်နေပြီလဲလူစုလူဝေးဝါဒကပဲအောင်ပွဲခံနေသလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အကြမ်းမြင့်ကတော့ခုလိုပါကြာပတောင်းမြို့နယ်တာယာအေးရက်ွက်ကစောက်လုဆာနှစ်ထပ်အိမ်ကြီးတစ်လုံးကိုအဲ့ဒီဒလီအဖြစ်အသုံးပြုဖို့စောက်တာပါဒါကိုဖြိုဖျက်ပေးပါဆိုပြီးလူစုလူဝေးနဲ့တောင်းဆိုရကအစာပြူတယ်လို့သိရပါတယ်။လူစုလူဝေးနဲ့အကြမ်းဖက်ဖို့စူးစီးလာတဲ့အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့လွှတ်တော်အမတ်ပါအဲ့ဒီနေရာကိုရောက်သွားတယ်လို့ဆိုပါတယ်။တစ်ဖက်မှာလူအုပ်ကြီးကဗလီလို့ဆွဆွဲနေပေမဲ့ဗလီဖြစ်နိုင်နေဆိုတဲ့အထောက်အထားတစ်ခုတလီတောင်ရှိတာမဟုတ်ပါဘူး။ပြဿနာဖြစ်ပြီးတဲ့နောက်သတင်းမီဒီယာတွေကိုပြန်ပြီးဖြေကြားပေးတဲ့ကြော်ပန်းောင်းကတိုင်းစင်လွတ်တော်အမတ်ဦးအေးခိုင်ကကြော်ပန်းောင်းမှာမွတ်စလင်နေအိမ်တအိမ်မှမရှိဘူးဆိုတာသူတို့သိတယ်။အခုနေအိမ်ကိုပိုင်ဆိုင်သူဟာလေဗုဒ္ဓဘာသာဝင်ဆိုတာသူတို့သိတယ်။နောက်အဲ့ဒီနေအိမ်ဟာဗလီအဖြစ်အသုံးပြုဖို့တန်တရားဖြစ်စရာတချမ်းမှမတွေ့ရဘူးလို့လည်းဆိုပါတယ်။ဒါဆိုရင်အဲ့ဒီအိမ်ကိုဘာကြောင့်ဖျက်ရတာပါလဲပေါ့။ဦးအေးခိုင်ပြောတာကတော့အဲ့ဒီနေအိမ်ဟာမြို့နယ်စီရင်တရားခွင့်ပြုချက်နဲ့စောက်တာမဟုတ်ဘူး။နောက်တစ်ချက်ကတော့လူအုပ်ကြီးကိုဒီအတိုင်းထားလိုက်ရင်သူတို့ဘာသာသူတို့မီးရှို့ကြဖြတ်ကြလိမ့်မယ်အဲ့လိုဆိုအခြေအနေပိုးဆိုးသွားလိမ့်မယ်ဒါကြောင့်အဲ့ဒီအချက်နှစ်ချက်နဲ့တပ်ဆိုင်ရာအုပ်ချုပ်ရေးရဲလွှတ်တော်အမတ်အားလုံးတိုင်ငင်ပြီးချက်မိတ်ပေးအာဏာပိုင်တွေကိုယ်တိုင်ကဗဟိုးသုံးပြီးဖြိုချဖြတ်စည်းလိုက်တာလို့ဆိုပါတယ်ဒီနေရာမှာအုပ်ချုပ်ရေးရဲနဲ့လွှတ်တော်အမတ်အာဏာပိုင်အားလုံးရဲ့စဉ်းစားချက်အလုံးအံ့ဩဖို့ကောင်းတာတွေ့နိုင်ပါတယ်။ပြဿနာကိုဥပဒေအတိုင်းဖြေရှင်းဖို့မစင်စားခဲ့တယ်လို့အမှန်တိုင်းဖြေရှင်းဖို့လည်းစ조사တာမတွေ့ရပါဘူး။ခုလိုလူအုပ်နဲ့အကြမ်းဖက်ဖို့လုပ်တာကိုမတားဆီးအောင်မကဘသူတွေကတည်င်းမှားတွေဖြန့်ပြီးအကြမ်းဖက်ဖို့လှုံ့ဆော်တယ်လေဆိုတာကိုလည်းစုံစမ်းဖော်ထုတ်ဖို့လုပ်တာမတွေ့ရပါဘူး
။ပြဿနာကိုအကြမ်းဖက်ရကြံရွယ်ချက်နဲ့မမှန်မကန်လှုံ့ဆော်မှုအဖြစ်ရဲရဲဝံ့ဝံ့ကင်တွယ်ခဲ့သင့်ပါတယ်။လက်တွေ့မှာလည်းအဲ့ဒီနေပိုင်ရှင်ဟာဗုဒ္ဓဘာသာလင်မယားနှစ်ယောက်ဖြစ်ပြီးဓာတ်ပုံစတူဒီယိုတစ်ခုအတွက်အခုလိုတည်ဆောက်ထားတာလို့သိရပါဗျ။နေကိုဖြူဖြက်ဖို့အာဏာပိုင်တွေပေးတဲ့နောက်ထပ်ကြောင်းပြချက်တစ်ခုကစီပြေမှာခွင့်ပြုချက်တင်မထားလို့ဆိုပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကအဲ့ဒီနေရာမှာအဲ့ဒီနှစ်ထပ်အိမ်ကြီးတည်ဆောက်ပြီးစည်းကဏ္ဍဤအထိစီပြေကမသိခဲ့ဘူးဆိုတာများလား။အဲ့ဒါမျိုးမဖြစ်နိုင်ဘူးဆိုတာအားလုံးကသိနေကြပါတယ်
။စီရင်တာယာဥပဒေအရအရေးယူတယ်ဆိုရင်အရင်ကတည်းကအရေးယူဖို့လိုပါတယ်။အခုလိုလူစုလူဝေးနဲ့ဖြတ်ဖို့တောင်းဆိုလာရင်လေအာဏာပိုင်တွေဟာဒါကိုမရရတဲ့နည်းနဲ့တားဆီးရပါမယ်။နောက်ပိုင်းကျမှတည်ဆဲစီပင်တရားဥပဒေအရပိုင်ရှင်ကိုဥပဒေအတိုင်းအရေးယူဖို့ပဲဖြစ်ရပါမယ်။တိတ်မကြသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့တုန်းကပဲရခိုင်ပြည်နယ်စစ်တွေမြို့ဓာပိုင်ဒုက္ခသည်စခန်းကမွတ်စလင်9ယောက်ရဲလုံခြုံရေးတယောက်ပါပြီးရောင်နေဦးစစ်ကန်းကိုတွားပါတယ်။စစ်ကန်းအယောက်မှာဘာပြက်တနာမှမဖြစ်ပါဘဲနဲ့လူအုပ်စုကြီးကဂဲရီနဲ့ဝိုင်းထုအကျန်းဖက်ဝိုင်းတိုက်ခိုက်ကြလို့တယောက်တည်းကြံ6ယောက်လုံးနဲ့ဒဏ်ရာရသွားပါတယ်။သူတို့စီးသွားတဲ့ကားလည်းပျက်စီးသွားပါတယ်။အခုလိုမင်းမဲ့တိုင်းကြီးဆန်းဆန်းလူစုလူဝေးနဲ့အကျန်းဖက်တိုက်ခိုက်တပ်ဖြတ်မှုကြီးဖြစ်သွားခဲ့တာတော့အာဏာပိုင်တွေဟာလုံလောက်တဲ့အရေးယူမှုလုပ်တာမတွေ့ရပါဘူး။လူတယောက်ကိုဖမ်းထားတယ်ဆိုတာကလွယ်ပြီးတခြားဘလို့အရေးယူဆောင်ရွက်မှုမျိုးကိုမှထုတ်ပြန်တာမတွေ့ရပါဘူး။အလားတူ2012ခုနှစ်နောက်ပိုင်းကာလမြန်မာနိုင်ငံတွင်းပ
Bada ye lumyoe sene a jampamuri, chipwa gessin, gala rungale, a kuluwe, luzu luine, ne ingrigu, nisho chasidari, lurego, wainwun tatatari, nea dom yam yama, chipwa gevai, eddie jetanari nepataye, anabainu inine, titi yau yau, a jeju kangrenaina, a lun shabare, tazale, dine tati, luzu luine, a jampate luye, sapi, shintanira, chipare.
ပြဿနာတွေအားလုံးကိုစမ်းသပ်ကြည့်လိုက်ရင်အာဏာပိုင်တွေဟာအကြမ်းဖက်သမားတွေကိုထိတိယောက်အေးအေးယူတာမတွေ့ကြရပါဘူးအလားတူအကြမ်းဖက်ဖို့လှုံ့ဆော်သူတွေလည်းများသောအားဖြင့်အေးအေးယူမခံကြရပါဘူးဒါတွေမကအမုန်းတရားပြန့်ပွားအောင်လှုံ့ဆော်သူတွေဟာလည်းဒီကနေ့ချိန်ထိအေးအေးယူတာမခံကြရပါဘူးအခုကြောက်ပြောင်းပြဿနာမှာအာဏာပိုင်တွေဟာအကြမ်းဖက်ဖို့ကြိုးစားတာကိုဥပဒေနဲ့အညီမကင်တွယ်ခဲ့ရုံ
ကျွန်တော်တို့ရဲ့ဒီအခုလိုတရားဥပဒေစိုးထားတဲ့တက်ဆက်စီလိုဆိုတဲ့သတင်းကိုနားဆင်ကြရတာပါရှင်။အော်ယေရာရမယ်စကားစမ်းမှာလဲလုံးဝရေးကလည်းဆက်ပြီးကြဆင်းနေဦးမှာပါပဲ။တစ်ဆက်တည်းအခုလိုလူစုလူဝေးနဲ့အကျန်းဖက်မှုလောက်တာမျိုးတွေလည်းထပ်ပြီးပေါ်ပေါက်လာဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
သူအမြင်ပြည်တွင်တရင်တုံတက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်တယ်လို့ VOA ရဲ့ website မှာလည်းအသံဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုလာမယ့်အင်္ဂါညဒိုင်းရိုက်ဒီလိုင်းစုနေကံကိုဖိတ်ခေါ်ပြရစီရှင်။
ပြည်ကသတင်းပတ်တွင်ကကြောက်တောင်းမြို့ကစောင်းတစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာ လူစုလူဝေးကိုထိန်းဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအဆောင်ကိုဖျက်ဆီးပြလိုက်ပါတယ်။လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မိကုန်ထုတ်เสียဖြစ်လာပါတယ်။ဒါကြောင့်မလို့လူအုပ်သုံးမှုတို့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာ
ဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနယ်ဖြစ်စီအတန်းဖိုင်နယ်ဖြစ်စီကိုယ့်ရဲ့မြင်ကိုယ့်ရဲ့မိဂုဏ်တွေကိုပြဖို့ထားလို့လည်းရပါတယ်ဗီအိုအေမြန်မာဝိုင်းရဲ့ဖုန်းနံပါတ်ကနှစ်သုံးညနှစ်သုံးရှင်းနှစ်999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့
ငင်္ဂညာဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုနောက်ဆုံးတင်နေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့တင်ဆက်ပေးမယ်ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှားဆင်ကြရအောင်ပါရှင်
တီရီလင်္ကာနိုင်ငံထရင်ကိုမာလီမြို့အနီးကပင်လယ်ထဲကိုမျောသွားတဲ့ဆင်နကောင်ကိုတီရီလင်္ကာရေတပ်ကတဘာဝတော်ရိုင်းတွိတ်ဆန်ထိန်းသိမ်းရေတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကယ်ဆယ်ခဲ့ပါတယ်ဆင်နကောင်ပင်လယ်ထဲမျောသွားတာကိုကင်းလက်သွင်းပေါ်ကတွေ့ရှိခဲ့တာဖြစ်ပြီးတော့အခုလိုပူးပေါင်းကယ်တင်ခဲ့တာပါပင်လယ်ထဲမျောနေတဲ့ဆင်နကောင်ကိုကမ်းခြေပဲရောက်အောင်ကြော့ကွင်းနဲ
ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီဝေးမြန်မာပိုင်းအသံလွှင့်အစီအစဉ်ကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။နည်းနည်းများသတင်းဆန္ဒတွေကတော့အဲဒီတွေ့ချားတဲ့လေအနောက်မှာတော့4.0ရေကိုရောက်သွားကြတာဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကလည်းကဲန်ဂျီကနေ15ကီလိုမီတာအကွာပင်လယ်ထဲရောက်နေတဲ့ဆင်ပေါက်လေးတစ်ကောင်ကိုကယ်ဆယ်ခဲ့ရပါသေးတယ်ရှင်။
အိုလံပစ်28ရာခဲ့တဲ့အမေရိကန်နိုင်ငံကရေကူးချန်ပီယံမိုက်ကယ်ဖဲလ်ဟာငမန်းဖြူကြီးနဲ့ရေကူးပြိုင်ပြီးတော့ရှုံးသွားခဲ့ပါတယ်။ဖဲလ်ဟာပင်လယ်ထဲမှာရေကူးခဲ့တာဖြစ်ပေမဲ့ငမန်းဖြူကြီးနဲ့တော့ရှင်ပြိုင်ပြီးကူးခဲ့တာမဟုတ်ပါဘူး။ကွန်ပျူတာနည်းပညာအရဖန်တီးထားတဲ့ငမန်းဖြူကြီးရဲ့ပုံရိပ်နဲ့ပြိုင်ကူးခဲ့တာပါ။စံချိန်တွေအများကြီးချိုးခဲ့ပြီးရွှေတစိမ
ငါအမီးလို့ရေရဲကြီးတစ်ခုကိုလည်းသူ့ရဲ့ခြေထောက်မှာတက်ဆင်ထားခဲ့ပါတယ်။သူ့ရဲ့စံချိန်ကတော့ 38.1 စက္ကန့်ဖြစ်ပြီးငမန်းရဲ့စံချိန်က 36.1 စက္ကန့်ဖြစ်ပါတယ်။အခုလို့ရေကူးပြိုင်တဲ့အစီအစဉ်ကို Discovery Channel ရုပ်သံလိုင်းကစီစဉ်တင်ဆက်ခဲ့တာဖြစ်ပြီးတော့ Fell ရဲ့ဘေးမှာငမန်းကြီးရေရှင်ကူးနေတယ်လို့ထင်ရအောင်ကွန်ပျူတာနဲ့ဖန်တီးကြခဲ့တာပါ။လူတစ်ယောက်ရဲ့အမြန်ဆုံးကူးနိုင်တဲ့နှုန်းကတော့တနအီကို8ကီလိုမီတာကနေ10ကီလိုမီတာဖြစ်ပြီးတော့ငမန်းကတော့တနအီကိုကီလိုမီတာ40လောက်အထိ ရောက်အောင်ကူးနိုင်ပါရယ်ခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့ကညင်ညင်ကြီးမှာလူပေါင်း 3,000 လောက်ပါဝင်တဲ့လက်ဝဲထိုးနီစုပေါင်းတင်ကြားပေးခဲ့တာဂင်းနဲ့ကဘာစံတင်ကျိုးသွားခဲ့ပါရယ်။ညင်ညင်ကြီးမှာကျင်းပတဲ့ပွဲမှာအညာတရာစစ်တီညာအုပ်ကူမှာပန်းတွေချတဲ့အခမ်းအနားနဲ့စတင်ခဲ့ပါရယ်။နမကြီးလက်ဝတ်သမားတွေအနားယူသွားတဲ့လက်ဝတ်သမားကြီးတွေနဲ့အတူရုရှားလက်ဝတ်အစည်းအရုံးနဲ့နိုင်ငံတကာလက်ဝတ်အသင်းချုပ် AIBA လည်းပါဝင်ဆင်နွှဲခဲ့ပါတယ်။အိုလံပစ်လက်ဝတ်ချန်ပီယံ Olga Saitova နဲ့ Alexi Sichenko တို့နှစ်ဦးကဥဆောင်ပြီးလူ3000လောက်ကိုလက်ဝတ်တင်ကြားပေးခဲ့တာပါ။2015ခုနှစ်က Floyd Mayweather Jr. တင်ထားခဲ့တဲ့လူပေါင်း962ယောက်ပါဝင်တဲ့စူပေါင်းလက်ဝတ်တင်ကြားတဲ့စံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကလည်းဂုံပြူချီကျူးတင်စကားပေးပို့ခဲ့ပြီးပါဝင်သူတွေကိုလည်းကျမ်းမာတဲ့ဘဝထိမ့်သိမ့်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံတဝန်တခြားမြို့ကြီးတွေမှာလည်းလက်ဝဲနဲ့ပတ်သက်တဲ့ပွဲတွေကျင်းပပြီးဆင်နွှဲတာတွေလည်းရှိခဲ့ပါတယ်ရှင
်။လက်မအပူရှိဖို့များစိတ်ကူးမိပါသလား။အခုခေတ်မှာတော့လက်မအပူတက်ချင်ရင်တက်လို့ရနေပါပြီ။ဗြိတိန်နိုင်ငံလန်ဒန်တော်ဝင်အနုပညာကောလိပ်မှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာသင်ကြားနေတဲ့ကျောင်းသူတဦးဖြစ်တဲ့ဒန်နီကလော့ကစိတ်ကူးအကြံဉာဏ်ရပြီးတီထွင်ခဲ့တာပါသူတီထွင်ခဲ့တဲ့လက်ချောင်းလေးကိုတတရလက်မလို့နာမည်ပေးထားတဲ့အပြင်သုံးပတ်မြင့်ပရင်တာနဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ခြေထောက်နဲ့ထိန်းချုပ်ရတာပါခြေတုလက်တူလို့ခေါ်ဆိုနေကြတဲ့ prosthetic ဆိုတဲ့ဆက်လုံးမူရင်းအတိတ်ပဲပေါင်းဆက်ခြင်းဆိုတာကိုမထင်မှတ်ဖဲရှာဖွေတွေ့ရှိခဲ့ရကနေအခုလိုဖန်တီးဖို့အကြံရသွားတာလို့ cloud ကပြောပါတယ
်ကိုငင်းချမ်းနဲ့ရှာဖောင်တို့တင်ဆက်ပေးနေတဲ့ကမ္ဘာတလွားထူးခြားစံပြသတင်းများကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း7နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင် Free American အတန်းကနေပြီးတော့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံမှာ AH1N1 PDM09 ရာသီတုတ်ကွေးရောဂါပိုးရှိသူတွေကသေဆုံးသူ10ဦးရှိသွားပြီလို့မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဇူလိုင်လ30ရက်တနင်္ဂနွေနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့နေ့လယ်2နာရီထိရထားတဲ့စစ်ရေးစရာတွေအရရန်ကုန်ပြည်သူ့စေယုံကြီးမှ9ဦး၊အထူးကုစေယုံဝေဘာကြီးမှ3ဦး၊ကရင်တောင်ပြည်သူ့စေယုံကြီးနေပြည်တော်မှ2ဦး၊စုစုပေါင်းလူနာ9ဦးဟာ H1N1 ရောဂါပိုးရှိနေသူတွေအဖြစ်အတည်ပြုထားပြီးအတွင်းလူနာတွေဖြစ်တဲ့ရောက်ကုသမှုခံယူနေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနောင်သတင်းဌာနအရိတာချုပ်ကိုဆွေဝင်းကိုတနင်္ဂနွေညနေပိုင်းကရန်ကုန်မင်္ဂလာတုံးလေစိတ်မှာလေစိတ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။သူကထိုင်းနိုင်ငံဘန်ကောက်မြို့ကိုလူငန်းတောင်ဝကိစ္စတစ်ခုနဲ့သွားဖို့လေစိတ်ကိုရောက်တဲ့အချိန်အခုလိုဖမ်းခံရတာလို့မြန်မာနောင်သတင်းဌာနသတင်းတောက်ချုပ်ကိုထက်ကောင်လင်းက VOA ကိုပြောပါတယ်။လေစိတ်ကနေဖမ်းသွားပြီးတဲ့နောက်ကိုဆွေဝင်းကိုမင်္ဂလာတုံးရဲစခန်းအချုပ်မှာချုပ်ထားပြီးမန္တလေးကနေလာခေါ်မဲ့ရဲတပ်ဖွဲ့ကိုစောင့်နေရတယ်လို့လည်းကိုထက်ကောင်လင်းကပြောပါတယ်။ကျောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုရဆိုင်ပြည့်ရေးဖိအားတိုးပေးတော့ဖို့အမေရိကန်နဲ့မဟာမိတ်တွေကပြင်ဆင်နေတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကအက်စတိုးနီးယားနိုင်ငံမှာရောက်နေချိန်တွင်တနင်္လာနေ့ကပြောပါတယ်။ဗင်နီဇိုလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်တင်မြောက်ခံအဖွဲ့ဝင်945ဦးပါဝင်တဲ့အခြေခံဥပဒေရေးဆွဲရေးလွှတ်တော်တစ်ရပ်ဖွဲ့စည်းနိုင်မှုတနင်္လာနေ့မှာကျင်းပတဲ့မဲဆန္ဒပေးပွဲဟာအကြမ်းဖက်မှုတွေ၊တည်ဆုံမှုတွေ၊ဆန္ဒပြမှုတွေနဲ့ဖုံးလွှမ်းနေပါတယ်။တောက်ကြနေကစားလို့အနည်းဆုံးလူ9ယောက်တိဆုံးမိဖြစ်ပြီးလီလာချာဆန္ဒပြပွဲတွေအတွင်းတိဆုံးသူအရေအတွက်120ကျော်သွားပါပြီခင်ဗျာ
ဇူလိုင်လ31ရက်နေ့တနင်္လာနေ့မနေ့ပိုင်းဖီယိုအမေရိကန်တန်ရဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါလိမ့်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဖီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များအားလုံးစွန့်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.